ကိုဗစ်လူနာတွေကိုပုဂ္ဂလိကဆေးရုံတွေမှာကုသပေးနိုင်မှုအတွက်ကျန်းမာရေးဝန်ကြီးဌာနကစီစဉ်နေပေမယ့်လက်တွေ့အကောင်အထည်ဖော်နိုင်မှုအခက်အခဲတချို့ရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါပုဂ္ဂလိကတက်ခွဲကန်တွေမှာကိုဗစ်ရောဂါပိုးရှင်းရှိစစ်ဆေးနိုင်မှုနဲ့ပုဂ္ဂလိကဆေးရုံတွေမှာကိုဗစ်လူနာတွေကိုလက်ခံကူတာပေးနိုင်မှုအတွက်ညှိနှိုင်းဆွေးနွေးမှုတွေပေါ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကသဘောတူထားပါတယ်။ဒါပေမဲ့လည်းပုဂ္ဂလိကဆေးရုံစည်းကမ်းတွေမှာစစ်ဆေးကူတာမှုခွင့်ပေးဖို့အသေးစိတ်ဆွေးနွေးနေတော့မယ်လို့မြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအသင်းဥက္ကဋ္ဌဒေါက်တာထင်မော်က VOA ကိုပြောပါတယ
်။ပုဂ္ဂလိကဆေးရုံတိုင်းဒီလိုခွင့်ပြုမှာတော့မဟုတ်ဘူး။ပုဂ္ဂလိကဆေးရုံတွေရဲ့ရှိနေတဲ့သူရဲ့ဒီ facility ပေါ့နော်ဒီကုသနိုင်တဲ့အခြေအနေကုသပေးနိုင်တဲ့အခြေအနေတခုတည်းနဲ့တူမတူတဲ့အပေါ်မှာဒါအတိုင်းသာဒီပုဂ္ဂလဆေးရုံတွေကလုံးနိုင်မှာလဲဆိုတော့ငယ်ငယ်တော့ရှိသေးအောင်ပါအဲ့တော့အဲ့ဒါကလည်းအချိန်တိုင်းသာလေးတခုတော့ရှိအောင်ပါ
ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းပြည်သူတွေအနေနဲ့ကိုယ်တော်ဆန္ဒနဲ့ရွေးချယ်လာနိုင်တယ်လို့အစိုးရစည်းရုံးတွေရဲ့ဝင်ကိုလည်းလျှော့ချနိုင်မှုအတွက်ပုဂ္ဂလိကစည်းရုံးတွေမှာကိုဗစ်လူနာတွေတက်ရောက်ကုသနိုင်အောင်ဆောင်ရွက်နေတဲ့အကြောင်းမနေ့ကအွန်လိုင်းမိန့်ခွန်းမှာပြောခဲ့ပါတယ်
ပုဂ္ဂလိကဆေးကနေပုဂ္ဂလိကဆေးရုံနေရနေပြီးတော့ပုံမှုပြတိကိုဗစ်ရောဂါထိန်းချုပ်တဲ့ထဲမှာပါနိုင်အောင်လို့လည်းကျမတို့အစီအစဉ်တွေလုပ်နေပါတယ်။ဒါကြောင့်မလို့ပြည်သူတွေအနေနဲ့လည်းကိုယ့်ဘာကိုရွေးချယ်ပိုင်ခွင့်ရှိနိုင်လို့အောင်လို့ပါ။ဟိုပုဂ္ဂလိကဆေးကနေကိုတွားကျင်နေပုဂ္ဂလိကဆေးရုံနေတက်ကျင်နေဆိုလို့ရှိရင်ကိုဗစ်ကြောင့်ပဲဖြစ်ဖြစ်တခြားရောဂါရှိတဲ့ကိုရှိပိသားအခံရောဂါတွေတခြားရောဂါတွေကြောင့်ပဲဖြစ်ဖြစ်တက်နိုင်အောင်လို့ကိုယ့်ရဲ့ဆုံးဖြတ်ချက်အရာပေါ့နော်ရွေးချယ်နိုင်အောင်လို့ဒီလိုရွေးချယ်တဲ့နေရာမှာလေရွေးချယ်ပြီးတော့သွားတဲ့ပြည်သူတွေအတွက်ကောဆေးရုံအတွက်ကောမြားပြည်သူအတွက်ကောလုံလုံချုံချုံဖြစ်အောင်လို့ကျမရေးနဲ့အောက်ဆာဝင်ကြီးဌာနကနေပြီးတော့စီမစစ်ကန်နေချပြီးတော့ဒီပုဂ္ဂလိကဆေးကန်နေဆေးရုံနေနဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်နေပါတယ
်ကိုဗစ်လူနာတွေကိုထားရှိကူတာပေးနေတဲ့အစိုးရဆေးရုံတွေနဲ့ထပ်တိုးချဲ့ထားတဲ့ကိုဗစ်ကူတာရေးဌာန15ခုမှာကတ်ယောဂအပြင်တခြားယောဂနဲ့နာတာရှည်လူနာတွေကိုပါထိထိရောက်ပြုစုကူတာပေးနေတယ်လို့လည်းကျမရေးဝင်ကြီးကပြောဆိုထားပါတယ်ကေယောဂါကာလာမှာကိုဗစ်ရောဂါပိုးကူးစက်ခံရသူရှော့ချနိုင်မှုအတွက်မလိုအပ်ဘဲအပြင်မထွက်ရညွှန်ကြားချက်တွေနဲ့အတူအသွာလာကန့်သတ်မှုတွေရှိနေတာပါပုဂ္ဂလိကဆေးရုံစည်းကမ်းတွေမှာတာဝန်ထမ်းဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေကေယောဂါကူးစက်ခံရလို့တချို့ဆေးရုံတွေယာယီပိတ်လိုက်ရတဲ့ဖြစ်စဉ်တွေရှိခဲ့ပြီးပိုးရိပ်လူနာတွေနဲ့ထိတွေ့မှုရှိခဲ့လို့သတ်မှတ်ထားတဲ့နေရာတွေမှာတီးခြားနေထိုင်ခဲ့ရသူတွေလည်းရှိခဲ့ပါတယ်ပုဂ္ဂလိကဆေးရုံတွေမှာကိုဗစ်ရောဂါစစ်ဆေးနိုင်မှုအတွက်ဆိုရင်တော့စနစ်တကျပြင်ဆင်ထားဖို့လိုမယ်လို့လည်းဒေါက်တာထင်မော်ကပြောပါတယ
်။ ABC level ဒီလိုစလုံးလုပ်နိုင်တဲ့ဥစ္စာတော့သူ့ရဲ့ဆေးရုံအနေထားကစားတဲ့လူနာဝင်လာတာနဲ့သူ့ရဲ့လမ်းကြောင်းတွေကောင်းရဲ့လား၊ပိုးသက်ထားတဲ့အခြေအနေကောင်းရဲ့လား။နောက်တွေးစစ်ပေးတဲ့နေရာတွေကိုစစ်ပြီးလို့ရှိရင်တွေးစစ်တဲ့အခြေအနေရလာလို့ရှိရင်အဲ့ဒီလူနာတွေကိုဆေးရုံထဲမှာကုသမှုအတွက်ကိုဘယ်လိုစီစဉ်ထားလဲ။ဥတ္တမကလည်းဒီနားရဲ့အခြေအနေကိုမကြည့်ပြီးတော့တချို့ကြတော့လည်းဘာမှသိစလောက်ကြီးမပြင်းထန်ဘူးတချို့ကလည်းနည်းနည်းပြင်းထန်တချို့အရန်ပြင်းထန်အဲ့လိုအရန်ပြင်းထန်လာရင် ICU တွေပါလိမ့်ရှိတာအဲ့ဒါဖြစ်မို့လို့ဥတ္တပြင်းနိုင်တဲ့ level တွေကို category ကြီးဆွဲပါမယ်အဲ့လိုတွေခွဲသွားမှဖြစ်တဲ့အတွက်ကြောင့်အခုပြင်းပြတယ်အခုလောက်ကြရေးဆိုပြီးတော့အဲ့လိုလုံးလုံးမရဘူ
းကျမိုင်းနဲ့အောင်စားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာကိုဗစ်အတည်ပြုလူနာပေါင်း 46,200 ဦးရှိနေပြီးသေဆုံးသူကတော့ 1,122 ဦးရှိနေပါတယ်။ကာယရောဂါကူးစက်မှုတွေကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာလေကြောင်းခရီးစဉ်တွေပြန်တန်းဆင်းသက်ခွင့်ကိုလည်းနိုဝင်ဘာလကုန်အထိနောက်ထပ်သက်တမ်းတိုးလိုက်ကြောင်းဥဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။